ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းလောက်အတွက်3လအတွင်းမှာဒုတိယအကြိမ်ဖြစ်စားနပ်ရိက္ခာအကူအညီတွေဖြတ်တောက်မယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကဒီနေ့ကပဲပြောလိုက်ပါတယ်။လစဉ်လူတစ်ယောက်အတွက်10ဒေါ်လာ3နေရာကနေဇွန်လ1ရက်နေ့ကစပြီး8ဒေါ်လာကိုရှော့ချမယ်အကြောင်း WFP ကပြောရေးဆိုခွင့်ရှိသူကွန်လီကိုကိုးကားပြီး AFP သတင်းဌာနကဖော်ပြခဲ့တာပါ။ရန်ပုံငွေမလုံလောက်လို့ရိက္ခာဖြတ်တောက်ရတာဖြစ်တဲ့အကြောင်းနဲ့ရိက္ခာအပြည့်အဝထောက်ပံ့မှုအတွက်ဒေါ်လာ56တန်းအရေးတကြီးလိုနေတယ်လို့လည်းပြောပါတယ်။ဒီလိုရိက္ခာတွေဖြတ်တောက်ခံရတဲ့အတွက်အဟာရချို့တဲ့မှုတွေဖြစ်နေပြီးလူပြည့်ကျက်နေတဲ့စခန်းတွေမှာအခက်အခဲတွေဖြစ်နေကြတယ်လို့အကူအညီပေးရေးအဖွဲ့တွေကလည်းပြောပါတယ်။အထောက်ပံ့ဖြတ်တောက်မဲ့အစီအစဉ်ဟာမြန်မာနိုင်ငံကိုပြန်ပို့ဖို့တွန်းအားပေးတဲ့အနေနဲ့တမင်တကာလှုပ်တာဖြစ်တယ်လို့လည်းရိုဟင်ဂျာတွေကဝေဖန်နေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ခုနှစ်စစ်စင်ရေးအတွင်းအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးအတွက်နှစ်နိုင်ငံကြားသဘောတူညီချက်ရရှိထားပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်ပေဖြစ်နေတာပါနေရပ်ပြန်ရေးအစီအစဉ်တွေအတွက်မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာလည်းမကြခင်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကိုသွားမယ်လို့ခန့်မှန်းရပါတယ်မကြခင်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ရခိုင်ပြည်နယ်ကိုတွားရောက်ကဲခတ်ခဲ့ကြတဲ့ရိုဟင်ဂျာတချို့ကတော့နေရပ်ပြန်နိုင်တဲ့အခြေအနေမရှိသေးဘူးဆိုပြီးခီးစဉ်ပြီးမှပြောဆိုထားကြပါရှင်